မချခင်ရက်တွေကတစ်ဖက်နဲ့တစ်ဖက်ကွဲခြားတိုက်တာတွေရှိပေမဲ့အစ္စရေးလက်ဗလိုအပြည့်ရရေးသဘောတူညီချက်ဆက်လက်ကိုက်ဆွဲထားဆဲဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဗိုလ်ထုနေ့မှာပြောလိုက်ပါတယ်ချိုးပေါက်တယ်လို့ဆွဆွဲချက်တွေပေါ်ပေါက်လာတဲ့အခါအသားကျပြီးသားနီးနာရမ်းရောက်တွေကိုအသုံးပြုဖြစ်ရှိမယ်လို့လည်းဘရပ်ဆဲလ်မှာကျင်းပနေတဲ့မြောက်အာတလန္တိတ်စည်းရေးမဟာမိတ်နိုင်ငံများအဖွဲ့ NATO အစည်းအဝေးဘေးဘန်းမှာသတင်းတောက်တွေကိုဘလင်ကန်ကပြောခဲ့တာပါအခြေခံအဖြစ်တော့အစ္စရေးနဲ့ဟက်စ်ဘိုလာတို့ဟာလက်ဗနွန်ဆွေရကတစ်စစ်အပြည့်အရေးကိုလိုလားကြတယ်လို့လည်းသူထင်ကြောင်းသဘောတူညီချက်ကိုလိုက်နာအောင်လုပ်ကြရမှာဖြစ်ကြောင်းအဲဒီလိုဖြစ်ဖို့လည်းပိုင်းဖြတ်ထားကြောင်းဘလင်ကန်ကဆက်လက်ပြောဆိုပါတယ်သဘောတူညီချက်အရနှစ်ဖက်တပ်တွေကိုနေကြားတစ်ဖက်စီကိုပြန်လည်ရုပ်သိမ်းရမှာဖြစ်ပြီးဂျာဂန်နယ်မြေကိုလက်ဗနွန်စစ်တပ်နဲ့ကုလသမဂ္ဂရင်းချမ်းမှုထိန်းသိမ်းရေးတပ်တွေကတာဝန်ယူရမှာဖြစ်ပါတယ်အစ္စရေးဟက်စ်ဘိုလာစစ်မှာလူအနည်းဆုံး 4,049 ယောက်သေဆုံးခဲ့ပြီး 16,600 ကျော်ဒဏ်ရာရရှိခဲ့ကြတယ်လို့လက်ဗနွန်ကျွမ်းမအင်ဝန်ကြီးဖီရက်စ်အဘီယက်ကဗိုလ်ထုနေ့ကပြောပါတယ်